အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာဝန်ကြီးချုပ်တတိယသက်တမ်းအတွက်ဒီနယူးဒီလီမှာရှိတဲ့သနာနန်းတော်မှာတမျိုးနေရုံကကြံသက်စာဆိုပါတယ်ဒါပေမဲ့လေဒီတစ်ခေါက်သက်တမ်းမှာတော့အရင်ကလောက်ထောက်ခံမှုသိမ့်မရခဲ့ပဲနဲ့မြန်မာ့အစိုးရကြီးကဲသူဖြစ်လာတာပါသူ့အဆောက်နဲ့ BJP ပါတီဟာလွှတ်တော်ထဲမှာပြတ်သက်မရှိထားတော့လက်ရှိမှာတော့သူဟာမဟာမိတ်ပါတီတွေကိုအားကိုးအားထားပြုရမယ့်အခြေအနေမှာရောက်နေပါတယ်ဒီမိုကရေစီသဘောအရအများစုရဖို့ရည်ကြီးပေမဲ့လည်းအားလုံးတစိမ့်တဝမ်းတဲ့သဘောတူညီမှုရဖို့ဆိုတာမဖြစ်မနေကိစ္စရဖြစ်တယ်လို့တောက်ချနေမဟာမိတ်တွေနဲ့ဆွေးနွေးတခုတည်းမှာဝန်ကြီးချုပ်မူဒီကပြောဆိုခဲ့ပါတယ်။လာမယ့်ဆွေးနွေးတက်မှာတော့အားလုံးသဘောတူညီချက်ယူဖို့ဆိုတာကတော့သူ့အတွက်ဆန်းသက်ချက်တခုဖြစ်လာလိမ့်မယ်လို့သုံးသပ်သူတွေကတော့ခံမှန်းပါတယ်။ကြီးမားတဲ့ညီမချက်တွေကိုဆွေးနွေးဖို့ရက်တရအစီအစဉ်တရသူပြင်ထားတယ်ဆိုပြီးတော့ယူကောက်ပွဲချိုကာလာရီတုံးကဒူးဒူးစီဝေးပွဲတွေမှာရောမင်းမြန်ကန်တွေမှာပါသူပြောခဲ့ပါတယ်။အိန္ဒိယနိုင်ငံတွင်ထုတ်ကုန်တိုးမြှင့်ဖို့နဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဆွဲဆောက်ဖို့အတွက်ပြုပြင်ပြောင်းလဲမှုတွေမှာမဟာမိတ်တွေကိုပဲဆွဲခေါ်နိုင်လိမ့်မယ်လို့သုံးသပ်သူကယူဆပါတယ်။ဝန်ကြီးချုပ်မိုဒီဟာအိန္ဒိယနိုင်ငံကို2049ခုနှစ်မှာထုတ်ကုန်စွာအကောင်နဲ့ဖွံ့ဖြိုးပြီးနိုင်ငံတစ်ခုဖြစ်လာစေဖို့ယူမှန်းထားတာပါ။ဒါကြောင့်လည်းရုရှားနဲ့ဆက်ဆံရေးမှာထိန်းထားသလိုအိန္ဒိယနိုင်ငံတွေနဲ့အမေရိကန်ပြည်အောင်စုလူနဲ့နီးကပ်တဲ့ဆက်ဆံရေးဖြစ်ဖို့ဆိုတာသူ့မဟာမိတ်တွေကြားထဲမှာကြေကြေပြပြသဘောတူညီမှုရထားပြီးလို့ယူဆကြပါတယ်ခင်ဗျာ။